ကျောင်းနိုင်ငံရဲ့ပင်လယ်နဲ့ရေနံရှာဖွေတူဖော်ရေးဆက်ဟာယန်ရှေယူအမှတ် 68 ကအဒမန်ပင်လယ်မှာရှိတဲ့မြန်မာပိုင်းရေနက်ထဲမှာစတင်ပြီးတော့တူဖော်နေပါပြီ။ဒါဟာဒီဆက်ရဲ့တမိုင်းတစ်လျှောက်လုံးမှာအနက်ဆုံးတူဖော်ရေးလုပ်ငန်းစဉ်ဖြစ်တယ်လို့အဲ့ဒီတူဖော်ရေးလုပ်ငန်းပိုင်ရှင်တရုတ်အစိုးရပိုင်း CNOOC ကပြောဆိုပါရတယ်။အမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ဒီရေနံရှာဖွေတူဖော်စစ်ဟာဖေဖော်ဝါရီလ9ရက်နေ့ကရေအနက်မီတာ1,921မှာစတင်ပြီးတော့တူဖော်ခဲ့တာဖြစ်ပါတယ်။ဒါဟာဒီဆက်နဲ့ပထမဦးဆုံးနိုင်ငံခြားရေပိုင်နယ်ထဲမှာတူဖော်ခြင်းလည်းဖြစ်ပါတယ်။ဒီတူဖော်ရေးဆက်ဟာတရုတ်နဲ့ဗီယက်နမ်ကြားရေပိုင်နယ်အငင်းပွားမှုဖြစ်နေတဲ့တောင်တရုတ်ပင်လယ်တွင်မှာတူဖော်ခဲ့မှုပါတယ်။ဒီတူဖော်ရေးဟာမြန်မာနိုင်ငံရေပိုင်နယ်ရဲ့မီတာ9000အနက်ထိတူဖော်ဖို့ရည်ရွယ်ထားတယ်လို့ CNOOC ကပြောပေမဲ့ဘယ်နေရာမှာဘယ်သူကစတူးမယ်ဆိုတာကိုတော့အတိအကျပြောဆိုထားခြင်းမရှိပါဘူး။ရေနံလုပ်ငန်းကတော့တရုတ်အစိုးရပိုင်းရေနံကုမ္ပဏီ CNPC ကဒီတူဖော်ရေးကိုစတင်ခဲ့တာဖြစ်ပြီးမုတ်တမပင်လယ်မှာရှိတဲ့ရေနံတူဖော်ရေးအကွက်တွေကိုစီမံကုတ်ကဲနေတာဖြစ်တယ်လို့ပြောပါတယ်။မြန်မာအာဏာပိုင်တွေက CNPC ကို2009ခုနှစ်တုန်းကဧရိယာအကျယ်ဝင်း1000ပတ်လည်ရှိတဲ့လုပ်ကွက်မှာ AD1, AD6 နဲ့ AD8 စတဲ့စုစုပေါင်းလုပ်ကွက်၃ကွက်ကိုလုပ်ပိုင်ခွင့်ပေးထားခဲ့တာဖြစ်ပါတယ်ခင်ဗျာ။